စိတ်ကြိုက်တလို့ပို့ပြီးရင်လုံးဝမလုံးတဲ့အရာတွေရှိပါတယ်။တကယ်လို့လုံးမိခဲ့မယ်ဆိုရင်တတူးပုံပြက်တာ၊ဆေးပြက်တာ၊ဆေးအယောင်ကျတာမျိုးတွေဖြစ်တတ်ပါတယ်။ဒီတော့နံပါတ်၁ကရေလုံးဝမထိစေနဲ့။တတူးထိုးတယ်ဆိုတာအသားတွေကိုဆေးထိုးထည့်ရတာမဟုတ်ဒဏ်ရာနဲ့အတူတူပါပဲ။ဒီတော့အနာမကျက်ခင်ဒဏ်ရာကိုရေမထိစေနဲ့။အရေးကြီးတာကရေကူးကန်နဲ့ဖြည့်တဲ့ကလိုရင်းရေနဲ့လည်းထိလို့မရဘူး။နောက်တစ်ခုကရေနွေးနဲ့ရေချိုးတာမျိုးလည်းရှောင်ရမယ်။မဟုတ်ရင်တော့ဆေးပြက်တာဆေးအယောင်ပုံမှန်မထွက်တာမျိုးတွေဖြစ်တတ်ပါတယ်။နောက်တစ်ခုကတတူးပေးရအသားလေးတွေကျုံသွားပြီးတတူးပုံအမှန်မထွက်တာမျိုးလည်းဖြစ်တတ်တယ်။နံပါတ်2ကတော့ဘာဆိုဘာမှမလိမ့်နဲ့တတူးထိုးပြီးနှစ်ပတ်အတွင်းမှာဘာဆိုဘာမှမလိမ့်ရပါဘူး။ကိုကအနာကျက်ပြီးထင်ပေမဲ့တကယ်လို့အနာမကျက်ခဲ့ဘူးဆိုရင်ကိုလိမ့်လိုက်တဲ့ lotion တွေ cream တွေက DNA တွေကိုစိတ်ဝင်သွားပြီးအနာရင်းတာမျိုးဖြစ်တတ်တယ်။နောက်တစ်ခုကအနာကျက်တာပိုကျသွားနိုင်တယ်။ဒီတော့အနာကျက်သည်ဖြစ်စေမကျက်သည်ဖြစ်စေတတူးထိုးပြီးရင်နှစ်ပတ်အတွင်းဘာဆိုဘာမှမလိမ့်နဲ့နံပါတ်3မကုတ်မိစေနဲ့အနာခြောက်လာရင်အနေရွတ်လိုမျိုးရှားတာမျိုးတွေဖြစ်လာနိုင်ပါတယ်ဘလောက်ပဲရရကုတ်မိတာမျိုးခက်ကျင်းကျင်းပွတ်တိုက်မိတာမျိုးမလုပ်စေချင်တကယ်လို့လုံးမိခဲ့မယ်ဆိုရင်အနာကပြန်ရင်းသွားတာမျိုးဖြစ်နိုင်ပါတယ်ဒီတော့မနေနိုင်မထိုင်နိုင်လောက်အောင်ရားလာပြီဆိုရင်အသားရပွတ်တက်ပေးဖို့ပဲအကြံပေးချင်ပါတယ်အခုပြောပြပေးသွားတာတော့တတူးထိုးပြီးရင်လုံးဝမလုပ်တဲ့အရာတွေအကြောင်းပဲဖြစ်ပါတယ်နောက်ပိုင်းမှာလည်းစိတ်ဝင်စားစရာအကြောင်းအရာတွေနဲ့တူပြန်လာခဲ့ပါမယ်